ဇူလိုင်လ10ရက် EOS သိပ္ပံစာဆောင်မှာရွှေတဂုံစီရီတော်ပြုပြင်ထိန်းသိမ်းရေးနဲ့ပတ်သက်တဲ့ဆောင်းပါးတစ်စောင်ဖော်ပြခဲ့ပါတယ်။ကမ္ဘာသက်တမ်းအကြာရှည်ဆုံးဗုဒ္ဓသာသနာအဆောက်အအုံဖြစ်တဲ့ရွှေတဂုံစီရီတော်ကြီးကို၄နှစ်တခါပြုပြင်မွမ်းမံထိန်းသိမ်းရေးလုပ်ငန်းတွေဆောင်ရွက်နေတာပါ။ညာတော်368ပြည်ကျော်မြင့်တဲ့စီရီတော်ကြီးမှာစိန်ပဒမြစတဲ့ကြောင်မြတ်ရတနာ9000ကျော်စီချဲထားပြီးတော့စီရီတော်ကိုယ်တော်တစ်ခုထဲမှာတင်ရွှေစင်ရွှေပြားပေါင်း22000နီးပါးရှိပါတယ်။စီရီတော်ရဲ့စုစုပေါင်းရွှေတန်ချိန်က9000ကနေတန်ချိန်ပေါင်း60အထိရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။အစိုးရမှရှိတဲ့ရွှေတန်ချိန်က9400ပဲရှိတာပါတဲ့။အင်္ဂလိပ်ကိုလိုနီခေတ်အတွင်းကတောင်ရွှေတဂုံစီရီပိုင်းရွှေစင်ရွှေသားပမာဏကအင်္ဂလန်ဗန်ဒိုက်ကပန်ဆိုင်တဲ့ရွှေသားပမာဏနဲ့ပုံမှန်များများပြီးစီရီတော်ကြီးရဲ့ထီတော်တစ်ခုတည်းကပဲနိုင်ငံရဲ့သတင်းထုတ်လွှင့်မှုတန်ဖိုး GDP ရဲ့900ခန့်နှုန်းဖြစ်တဲ့အမေရိကန်ဒေါ်လာ3ဘီလီယံနီးပါးရှိတယ်လို့ဆောင်းပါးကဖော်ပြပါတယ်။အချင်းကားကြာမြင့်လာတာနဲ့အမျှရွှေပြားတွေကွာကြားနေစီတာကြောင့်လင်းကနှစ်တစ်ကြိမ်ပြုပြင်ထိန်းသိမ်းရေးတွေဆောင်ရွက်ရပါတယ်။ဇီရီတော်ပရုံအတွင်းမှာလည်းရွှေပြားဆက်ယုံတွေတစ်ခုမကြာခင်ကတိစောက်ထားပါတယ်တဲ့။ဇီရီတော်ရဲ့သက်တမ်းနှစ်ပေါင်း2600လောက်ရှိခဲ့ပြီလို့ခန့်မှန်းထားတာမို့ကမ္ဘာသက်တမ်းအရင်ဆုံးဇီရီလည်းဖြစ်ပါတယ်။အခုအခါဇီရီတော်ရဲ့ရွှေပြားကွာကြားတဲ့ပြဿနာနဲ့ပတ်သက်ပြီးဘယ်လ်ဂျီယံနိုင်ငံကပညာရှင်တွေလေ့လာသုတေသနပြုနေကြပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကဘရတ်ဆဲဖရီးယူနီဗာစီတီကပမောက်ခဟာမက်တာရင်ကိုမြန်မာနိုင်ငံအစိုးရကဖိတ်ခေါ်ခဲ့ပါတယ်။ရန်ကုန်ဤပညာတက္ကသိုလ်ရွှေတဂုံပြားတိုက်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနတို့နဲ့အတူပူးပေါင်းပြီးရွှေပြားကွာတဲ့ပြဿနာပေါ်ဆွေးနွေးဖြေရှင်းကြဖို့ဖြစ်ပါတယ်။ရွှေတဂုံစီရီတော်ရဲ့မူလကျင်းဤအခန်းပေါ်မှာထောင်နဲ့ချီတဲ့ရွှေဆိုင်ပြားတွေကိုကော်နဲ့ကတ်ထားတာပါ။ပလေပြားတစ်ခုချင်းရဲ့ရွှေကော်နဲ့ကျင်းဤအတွဲအဆက်ဟာတဘာဝပတ်ဝန်းကျင်အခြေအနေတွေကြောင့်အချိန်ကြာမြင့်လာတာနဲ့အမျှပျက်စီးယိုယွင်းလာပါတယ်။အာရှဒေသရဲ့မုတ်တုံရာသီပင်လယ်ပြင်အနီးမှာရှိနေတာလေတုစုထိုင်းစားများတာစားတတ်ပါတဲ့မိုးရေအဆရှိတာတွေကြောင့်ဇီရီတော်မှာထိခိုက်ပျက်စီးမှုတွေဖြစ်ရတယ်လို့ဘယ်လ်ဂျီယံပညာရှင်တူဦးကပြောပါတယ်စားတတ်ကကြေးကိုတိုက်စားတဲ့အပြင်ဆွေနဲ့ကော်ကြားကအတွဲအဆက်ကိုထိခိုက်စေတာလည်းဖြစ်နိုင်တဲ့အကြောင်းအပူချိန်အပြောင်းအလဲကလည်းအကြီးဆုံးပြဿနာဖြစ်နိုင်ကြောင်းလည်းပြောပါတယ်လာမယ့်ဆယ်စုနှစ်အတွင်းရာသီဥတုနဲ့အပူချိန်အပြောင်းအလဲတွေပေါ်ပေါက်လာမှာမို့ပြဿနာလည်းပိုပြီးတော့ကြီးလာနိုင်တယ်လို့လည်းဆိုပါတယ်ဒါအပြင်ကျင်းငှက်တွေကြောင့်လည်းဇီရီတော်ထိခိုက်ပျက်စီးရတာတွေဖြစ်ရတယ်လို့လည်းဆိုပါတယ်။ဘယ်လ်ဂျီယံပညာရှင်တွေဟာရွှေကျင်းတဲ့ကော်တွေကိုအချိုးအစအမျိုးမျိုးအပူချိန်အမျိုးမျိုးစားတဲ့စုထိုင်းစားခရောင်းလုံကြောင့်ကြီးစားတဲ့အခြေအနေမျိုးစုံနဲ့စမ်းသပ်စစ်ဆေးကြည့်ကြမှာဖြစ်ပါတယ်။ပြဿနာကရှေးဟောင်းကိစ္စဖြစ်ပေမဲ့ခေတ်ပေါ်ဖြစ်ရှင်နည်းတွေနဲ့အလုပ်ဖြစ်မှာမဟုတ်ပဲခုဒီရွှေတဂုံဇီရီတော်သုတေသနမှာဖောက်ထွက်စဉ်းစားတာမျိုးတွေလိုအပ်တယ်လို့လည်းပညာရှင်တူဦးကပြောပါတယ်။တစ်ဖက်မှာလည်းကိုရိုနာဗိုင်းရပ်စ်ကရောဂါချိန်ချုံမှုကပေါ်ပေါက်လာတဲ့အတွက်စီမံကိန်းရှေ့ကိုမဆက်နိုင်မဖြစ်နေရပါတယ်သုတေသနအတွက်ဖေဖော်ဝါရီလတဲ့ပိုင်းမှာနမူနာပစ္စည်းတွေရရှိထားပေမဲ့မတ်လ၈ရက်မှာသုတေသနတက်ခွဲခန်းကိုပိတ်လိုက်ရပါတယ်မြန်မာပြည်ကလူ့ဖော်ကိုင်မဲ့တွေနဲ့ဆက်သွယ်ရခက်ခဲပြီးဒီနှစ်နှောင်းပိုင်းမြန်မာပြည်ကိုလာဖို့အစီအစဉ်လဲဖြစ်မြောက်ဖွယ်မရှိဘူးလို့ဆောင်းမကဖော်ပြထားပါတယ်ဇူလိုင်လ10ရက်ဒီပလိုမက်သတင်းမှာတော့မလေးရှားရောက်ရိုဟင်ဂျာတွေရဲ့ပြဿနာအကြောင်းဆောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်36ကြိမ်မြောက်အာဆီယံညီလာခံမှာမလေးရှားဝန်ကြီးချုပ်ရက်စင်ကမြန်မာနိုင်ငံကရိုဟင်ဂျာတွေကိုလုံးဝတတ်ခံတော့မှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။မလေးရှားဟာ1951ဒုက္ခသည်ဆန်ရသဘောတူညီချက်ကိုလက်မှတ်ရေးထိုးမထားပေမဲ့အာဆီယံနိုင်ငံတွေထဲမှာရိုဟင်ဂျာဒုက္ခသည်အများဆုံးရှိနေတဲ့နိုင်ငံဖြစ်ပါတယ်။ဒါကဘာလို့အနေနဲ့သတို့ထမြောက်အများဆုံးရှိနေတာပါ။မေလ1ရက်နေ့ကတော့ဒုက္ခသည်လေ28စီးကိုမလေးရှားကကန့်ကန့်မခံပဲပင်လယ်ထဲကိုပြန်မောင်းထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမလေးရှားမှာရိုဟင်ဂျာတွေတိတိကျကျများပြားလာခဲ့လို့ဒေသတချို့မှာလူမှုရေးစီးပွားရေးလုံခြုံရေးအရာစိုးရင်စရာတွေဖြစ်လာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာလအတွင်းစီးပွားရေးထိခိုက်နေရခြင်းမှာလူမျိုးရေးပြဿနာကပါမြင့်တက်လာခဲ့တာပါ။2016ခုနှစ်ဝန်ကြီးချုပ်နာဂျစ်ရာဇစ်လက်ထက်ကတော့ရိုဟင်ဂျာတွေကိုလက်ခံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကော့စ်ဘဇားမှာလည်းရိုဟင်ဂျာဒုက္ခသည်တွေအတွက်ဆေးရုံတရုံတိစောက်ပေးခဲ့ပါတယ်။ဒါပေမဲ့အခုတော့ဝန်ကြီးချုပ်ဟောင်းနာဂျစ်ကမလေးရှားနိုင်ငံသားတွေရဲ့အကျိုးစီးပွားကသာပထမရိုဟင်ဂျာတွေအနေနဲ့မလေးရှားရဲ့ကရုဏာတရားအပေါ်အခွင့်အရေးမယူသင့်ကြောင်းပြောလိုက်ပါတယ်။မလေးရှားပြည်ထောင်စုဝန်ကြီးကလည်းရိုဟင်ဂျာတွေမှာမလေးရှားအစိုးရထံကလူမျိုးသတ်မှတ်ချက်အခွင့်အရေးတွေတောက်ဆိုခွင့်မရှိဘူးလို့ပြောဆိုခဲ့ပါတယ်။မလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေတဲ့ရိုဟင်ဂျာအရေးအတွက်အနည်းဆုံး9000လောက်ရှိတယ်လို့သတင်းမှာဖော်ပြပါတယ်ခင်ဗျာ။